မြန်မာနိုင်ငံအတွင်းအမျိုးသမီးတွေအကြမ်းဖက်ခံရမှုဟာတစ်နှစ်ထက်တစ်နှစ်တိုးလာနေပြီးဒီအခြေအနေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေပြဋ္ဌာန်းဖို့အစိုးရဘက်ကပြက်ကွက်နေတယ်လို့အမျိုးသမီးရေးလှုပ်ရှားနေသူတွေကဝေဖန်ထောက်ပြပါတယ်။ဒါအပြင်အကြမ်းဖက်သူတွေမှာတရားမျှတစွာဥပဒေကြောင့်အရာအေးအေးယူခြင်းမခံရဘဲပြစ်ဒဏ်ကကျဉ်းလွန်နေတဲ့အပြင်ကျူးလွန်ခံရတဲ့အမျိုးသမီးတွေကိုပြန်လည်ရန်မူတာတွေကြောင့်အမျိုးသမီးတွေဘဝလုံခြုံမှုအားနည်းတာကိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းထောက်ပြပါတယ်ဒီသတင်းကို VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင
်မြန်မာအမျိုးသမီးတွေအကြမ်းဖက်ခံရမှုဟာစစ်မှတ်ဖြစ်ပွားနေတဲ့ပြည်ပခနေရာတွေမှာဒါမကပဲဥပဒေစိုးမိုးမှုရှိတဲ့မြို့ပေါ်နေရာတွေအထိဖြစ်နေတယ်လို့အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးရေးနိုင်ငံတကာနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ပြောဆိုခဲ့တာပါလက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေအကြမ်းဖက်ခံရဆုံးဟာအိမ်တွင်းအကြမ်းဖက်မှုဖြစ်ပြီးတချို့အမျိုးသမီးတွေကိုယ်တိုင်အိမ်တွင်အကြမ်းဖက်ခံရမှုကိုကောင်းကောင်းနားမလည်ပဲကျူးလွန်သူတွေကဆက်လက်ကျူးလွန်နေတာတွေရှိရဲ့လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထွေထွေတွင်ရင်မှုနော်ဆဲဆဲကပြောပါတယ်
ကျမတို့အမျိုးသမီးတွေကတနိုင်ငံလုံးချုပ်ကြည့်မယ်ဆိုရင်အကြမ်းဖက်ခံရတဲ့စစ်စစ်တွေများတယ်များတဲ့အပြင်ပြုလို့ရှိရင်လည်းလက်တွေ့အကောင့်ထဲပေါ်မူထီရောက်စွာရင်းယူဆောင်ရွက်မှုကလည်းမရှိဘူးပေါ့နော်ဒါအဲ့ဒါကြောင့်မလို့ကျမတို့ဒီနေ့တဲ့နေ့ပုံပုံပြီးတော့အကြမ်းဖက်မှုတွေကမျိုးသမီးတွေခံရရယ်ပေါ့နော်စစ်ပွဲဒေသမှာလူမှုအတိုင်းအဝဲမှာဒီလိုဆိုလေမူရင်းစေဝါဖောက်ကားတဲ့ဒေသမှာဆိုလေမူရင်းစေဝါအတိုင်းအဝဲမှာအဲ့လိုမျိုးပေါ့နော်ဆိုတော့သူ့ဒေသနဲ့သူ့ဒေသနဲ့တော့ဒီလိုမျိုးနီးမျိုးစုံနဲ့တော့အကြမ်းဖက်ခံရတာတွေရှိတယ်ပေါ့နော်အဓိကဒီမှာ highlight လုပ်ချင်တာကတော့လင်ပိုက်ဆိုင်ရာအကြမ်းဖက်မှုနဲ့ဒီအိမ်တွင်းအကြမ်းဖက်မှုကတော့ပုံပုံပြီးတော့များလာတွေ့ရတယ်ပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကောက်ယူထားတဲ့အကြမ်းဖက်မှုမှတ်တမ်းတွေအရ 2018-2019 ခုနှစ်အတွင်းအကြမ်းဖက်ခံရမှုပေါင်း250ကျော်ရှိတဲ့အထက်မှာထောက်ဝက်နီးပါးလောက်ကဥပဒေအရအရေးယူခြင်းမရှိတာအရေးယူခံရတာမှလည်းထိုက်တဲ့ပြစ်ဒဏ်မပေးနိုင်မဲ့ကင်းလွတ်ခွင့်နေရနေတာတွေရှိတယ်လို့ဆိုပါတယ်ကျူးလွန်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးသူငယ်များစွာထိခိုက်ဒဏ်ရာရပြီးအသက်ပေါင်းများစွာဆုံးရှုံးခဲ့ရတာတွေလည်းရှိတယ်လို့သူကပြောပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပေါ်လိမ်မိုင်းစော်ကားတာအပါအဝင်အကြမ်းဖက်မှုအမျိုးမျိုးဟာအစိုးရထုတ်ပြန်ထားတဲ့ရာဇဝတ်မှုကိန်းဂဏန်းတွေအရတိုးလာတာကြောင့်ဒီအခြေအနေကိုဥပဒေအရကာကွယ်ပေးဖို့လိုအပ်နေတယ်လို့နော်ဆဲဆဲကပြောပါတယ
် Survivor တွေပဲဖြစ်ပြီးပေါ့ Victor တွေပဲဖြစ်ဖြစ်သူတို့ဘဝပြန်လဲထူထောင်နိုင်ဖို့သူတို့ဘဝပြန်လဲပြီးတော့ဟာပေါ့ရက်တည်နိုင်ဖို့ရှင်းတာနိုင်ဖို့အတွက်ကဒါအစိုးရရဲ့အဓိကတောင်းဝန်တရားဖြစ်တယ်ပေါ့နော်တကယ်မတည်မှုကိုရင်ဆိုင်နေရတဲ့ကလေးတွေဆိုရင်တစ်စစ်တစ်ဖြစ်ပေါ့နော်အရှက်ပိတ်ခံရောဘယ်လိုပြောမလဲဘဝချစ်တန်ဖို့အတွက်ကောဒီလူတွေကမှခွဲခြားဆက်ဆံမှုမရှိဖို့အတွက်ကောဒါအစိုးရတွေကတကယ်အရေးကြီးတဲ့အခက်ကဏ္ဍကိုထပ်ပြီးစဉ်းစားပြီးတော့လုံဆောင်ရမယ်ဟာဖြစ်တယ်စီမံကိန်းပဲဖြစ်ပေါ့နော်တကယ် priority ချပြီးတော့လုံဆောင်ရမယ်ဟာဖြစ်တယ်ပေါ့နော်
အမျိုးသမီးရေးတက်ကြွလှုပ်ရှားသူမက်ခင်လီကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုကာကွယ်ပေးဖို့ဥပဒေပြုရေးပိုင်းရောတရားရေးပိုင်းမှာပါအားနည်းချက်တွေရှိတယ်လို့ထောက်ပြသွားပါတယ်
ဒီကတော့အစိုးရတောင်းဝန်ရှိတဲ့သူတွေရဲ့လှုပ်ဆောင်မှုဦးဆောင်မှုကအရင်ကမှထပ်ပြီးတော့လှုပ်ဖို့လိုနေအောင်မြင်ရပါတယ်ထို့သဖြင့်တော့အမျိုးသမီးများပေါ်အကြမ်းဖက်မှုကပြောက်ရေးအတွက်ဥပဒေတွေကိုတကယ်ကောင်းမွန်တဲ့ဥပဒေတွေကိုထိတိယယောက်အမြန်ဆုံးပြဋ္ဌာန်းပြီးဖို့လို့လေဒီဥပဒေချမ်းတစ်ခုလေကျွန်တော်တို့ရေးဆွဲနေတာကြာပြီဒါပေမဲ့အခုချိန်ထိမပြဋ္ဌာန်းနိုင်သေးတဲ့အတွက်ဒီမှာပို့ပြီးတော့အားနည်းချက်တွေဖြစ်နေပြီးတော့နိုင်ငံတော်ကိုယ်တိုင်ကဒီအမျိုးသမီးတွေကိုမှာကာကွယ်ပေးဖို့ကြက်ကွက်နေတယ်လို့ဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီအတွက်ပို့ပြီးတော့ကျွန်တော်တို့ဒုက္ခဆင်းမကောင်းစရာဖြစ်တယ်ဒါပေမဲ့အဲ့လိုကပြဿနာဖြစ်လာလို့တိုင်ကြားမယ်အရေးယူဖို့အတွက်တိုင်ကြားမယ်ဆောင်ရွက်မယ်ဆိုပေမဲ့လေဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုသဘောထားမှုကအင်တန်မှပေါ်ပြက်ပြက်နိုင်တယ်လို့ပြောလို့ရတယ်။ရဲရှင်းနေတရားရုံးကျန်းမာရေးဌာနဒါတွေရဲ့ဆောင်ရွက်ပေးမှုတွေကဒီထက်ပိုပြီးတော့ချစ်ပြရအောင်လှုပ်ဆောင်မှုလုပ်နေတယ်လို့လည်းကျွန်တော်တော့မြင်ပါတယ်
။ပြည်ပခဒေတာတွေမှာတက်မတော်အရာရှိတွေအစိုးရအာဏာရှိသူတွေနဲ့လုံခြုံရေးအမှုဒဏ်တွေကအမျိုးသမီးတွေအပေါ်ဆိုးဝါးတဲ့အကြမ်းဖက်မှုရာဇဝတ်မှုများကိုကျူးလွန်နေတာတွေဖော်ထုတ်အရေးယူဖို့ကိုလည်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒီကနေ့လှုပ်တဲ့အခမ်းအနားမှာတိုက်တွန်းတောင်းဆိုသွားပါတယ်။အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုကနေပပျောက်ယွနေအောင်နိုင်ငံတကာအကူအညီတွေရယူပြီးအသိပညာပေးတာတွေနဲ့အကြမ်းဖက်ခံရသူတွေကိုကူညီလှုပ်ဆောင်ပေးသွားမယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုထားပါတယ်ရှင်။